တနင်္ဂနွေနေ့လုံကကျင်းပခဲ့တဲ့စပိန်နိုင်ငံရွေးကောက်ပွဲမှာတော့လက်ဝဲလက်ယာပါတီတွေနှစ်ဖက်စလုံးဘယ်ပါတီမှအပြတ်သက်အနိုင်ရအစိုးရဖွဲ့နိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံရေးအရာရှေ့တိုးမရတဲ့အကျိတ်နဲ့ရှင်ပြန်ရတဲ့အကျက်တဲတွေနဲ့ရင်ဆိုင်ရနိုင်ပါတယ်ရွေးကောက်ပွဲမှာတော့အတိုက်ခံကအယ်ဘာတိုနူနက်စ်ဖေဟိုဦးဆောင်တဲ့ကွန်ဆာဗေးတစ်ပါတီပေါ်ပူလာပါတီကအမတ်နေရာအများစုအနိုင်ရနေတာဖြစ်ပါတယ်ဒါပေမဲ့လည်းလက်ရှိဆိုရှယ်လစ်ဝန်ကြီးချုပ်ပက်ထရိုဆန်ဂျစ်ကိုဖယ်ရှားပြီးတော့အစိုးရသစ်ဖွဲ့နိုင်တဲ့အထိတော့လွှတ်တော်အမတ်နေရာအများစုကိုမရပါဘူး။ပေါ်ပူလာပါတီအနေနဲ့လူလူစစ်တမ်းတွေမှာကြိုတင်ခံမှန်းခဲ့သလောက်အောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့ခြင်းမရှိတာကိုလည်းတွေ့ရပါတယ်။ပေါ်ပူလာပါတီရဲ့ခေါင်းဆောင်ကတော့မသေးချာမရေရာတဲ့ကာလတစ်ခုကိုရှောင်ရှားပြီးတော့စပိန်ပြည်သူတွေပေါ်ပူလာပါတီအပေါ်ယုံကြည်စွာအနှင်းလိုက်တဲ့တာဝန်အရပါလီမန်အတွင်းကပါတီအလုံးနဲ့ဆွေးနွေးညှိနှိုင်းသွားမယ်ဆိုတဲ့အကြောင်းကိုပြောဆိုထားပါတယ်။